ရှိတော်အရှင်နိုင်ငံများတင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားပထမဆုံးအကြိမ်ဖြစ်တရုတ်နိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှစ်သိန်းတက်တဲ့ရေတပ်ပူးတွဲစီလေးချင်းကိုစီစဉ်ထားပါတယ်။အမေရိကန်နဲ့ပူးတွဲလေးချင်းမဲ့စီစဉ်ကိုလည်းရှင်းနေဆဲချင်းပတ်သွားဖို့ဒီနေ့နေ့ပဲသဘောတူလိုက်ကြတာပါ။ပူးတွဲစီလေးချင်းကလည်းဒေသခံရေတပ်ဖွဲ့ကြီးကြားယုံကြည်စစ်ချက်မှုတွေတည်ဆောက်နိုင်မှာဖြစ်ကြောင်းလည်းစင်ကူကဝဲဝန်ကြီးနန်အန်ဟန်ကပြောဆိုခဲ့ပါတယ်။မန္တလေးနဲ့အဖွဲ့ဝင်ဖြစ်တဲ့အာဆီယံစနေငံကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတော့စီးရီးလိချင်းမဲ့အစီအစဉ်ဟာအသေးဝင်နိုင်ငံတွေကရေတပ်ဖွဲ့တွေနဲ့တရုတ်ရေတပ်အမေရိကန်ရေတပ်ဖွဲ့တွေကြားချစ်ချစ်ရင်းနှီးမှုနဲ့ယုံကြည်မှုပုံအားကောင်းလာစေမှာဖြစ်ကြောင်းဖော်ပြခဲ့တာပါ။အမေရိကန်နဲ့ပူးတွဲစီးရီးလိချင်းမဲ့နေရာကိုတော့မဆုံးဖြတ်ရသေးပါဘူး။ဒီစင်ပတ်ကုန်မှချင်းပါမဲ့ဒီစာရေးလုံခြုံရေးဌာနအတွက်အာဆီယံကာဝေးဝန်ကြီးတွေနဲ့အတူအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်တရုတ်ကာဝေးဝန်ကြီးဝန်ဆောင်ဟီလိုစင်ကူနိုင်ငံမှာကျောက်ရှိနေကြတာပါ။ရှီဇင်ပတ်တရုတ်နိုင်ငံနဲ့အာဆီယံရေတပ်ဖွဲ့တွေပူးတွဲလေးစီးရီးလေးချင်းရမှာတော့ဒီကြောင့်ဆရာလုံချုံရေးစေဘက်ဆရာရေးပေါ်အကူအညီပေးရှာဖွေကူညီစေရေးလေးချင်းမှုတွေပါဝင်ကြမှာပါ။